မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အတွက်ကျောင်းသားတွေရောပြည်သူတွေကပါအင်တိုက်အားတိုက်တောင်းဆိုနေကြပါတယ်။ဒီအတွက်ရိုက်နဲ့ဖန်စီတရားဆွဲခံရတဲ့သူတွေလည်းအမြောင်များရှိနေပါတယ်။ရန်ကုန်တိုင်းတညင်မြို့နယ်နီးပညာတက္ကသိုလ်ကစက်မှုအင်ဂျင်နီယာကျောင်းသားကိုဇော်ထက်လင်းကလည်းတက္ကသိုလ်အောင်သင်ပေးမဲ့ဒီမိုကရေစီပညာရေးအတွက်ပါဝင်လှုပ်ရှားနေသူတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်လက်ရှိပညာရေးအပေါ်သူ့အမြင်ကိုအရင်ဆုံးမေးကြည့်ပါတယ်။
ပညာရေးတော့အဆင်ပြေဘူးလေအဆင်ပြေဘူးကဘယ်လိုလဲဆိုတော့ကျွန်တော်ဒီမှာဟို theoretical ဘိုင်းတော့ကိုယ်လုံရတဲ့အိန္ဒိယမှာတင်တဲ့ဟာတွေကပြန်တင်တာဟိုပြန်တင်တော့ခင်မမီဘူးဖြစ်နေတယ်ဟိုခင်နောက်ကြနေတာပေါ့နော်ပြီးတော့အဲ practical ဘိုင်းတော့ဆက်ပစ္စည်းတွေကအရင်တော့ဆိုလို့ရှိရင်လုံးဝမရှိဘူးလေပြီးတော့ဟိုအရင်တော့ဆက်တယ်လို့လည်းသူကအဲ့ဟာတွေနဲ့ပြန်တင်တာဘယ်လိုမျိုးဆိုတော့ကျွန်တော်တို့ကတိတ်မပြည့်စုံဘူးပေါ့နော်အဲ့ဒီဘောင်းမျိုးကပြီးတော့ကျောင်းသွားလို့ရှိရင်လည်းဗျာအဝေးကြီးကိုသွားတာဟိုကျွန်တော်တို့ကဒီမျိုးရမှာမဟုတ်တာမျိုးပြင်းကိုပို့ထားတော့လေကျွန်တော်တို့တောင်းတာဒီစိတ်ကြစီဗီလေးလေးလာတယ်လို့ပညာရေးရတော့တကယ်တော့လေဟိုဆိုရဆိုတာကိုတမတ်တမတ်ရှိရမှာသိရမလားဟိုကိုသားသမီးနဲ့သူများသားသမီးရှင်လို့ရှင်နဲ့သိရမလားတဏ္ဍာန်နဲ့တညီရထားမှာလေဒါပေမဲ့သူတို့ကကိုသားသမီးကိုကြတော့နိုင်ငံသားပို့ပြီးတော့ပြည်သူတွေရဲ့သားသမီးတွေကိုကြတော့ပညာပြည့်စုံမတင်ထားအောင်ဒီမျိုးလှုပ်ထားတာပေါ့နော်အဲ့လိုမျိုးပညာရေးဥပဒေမူကြမ်းကိုရေးဆွဲထားတာတိကျမလှုပ်ပေးတာကျောင်းသားတွေအဲ့ဒါတကယ်ဒီမိုကရေစီအစိုးရတယောက်ပဲလှုပ်ရလားလို့ကျွန်တော်ကမေးချင်ပါတယ်ခင်ဗျ
ကိုဇော်ထက်လင်းဟာတက္ကသိုလ်ကျောင်းသားဘဝမှာသမိုင်းဝင်ကျောင်းသားသမဂ္ဂမှာလည်းပါဝင်ကြီးစိတ်ဖြစ်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုသမဂ္ဂကျောင်းသားဖြစ်ချင်တာနိုင်ငံရေးမှာစိတ်ဝင်စားလာတာတွေဟာပရဟိတလောက်ကံရာကနေတကယ်လူနေမှုဘဝတွေကိုမြင်တွေ့လာရတဲ့အတွက်ဖြစ်တယ်လို့ပြောပြပါတယ်
လုံးရတဲ့၃နှစ်လောက်တုန်းကပေါ့အိတ်ကစပြီးတော့ကျွန်တော်ပရိုက်တာလုပ်တယ်ဗျပရိုက်တာတွေလုပ်လဲလို့ပေါ့တချွေးပြင်းနဲ့ကျွန်တော်တိလာရတယ်ကျွန်တော်တို့ပရိုက်တာလုံရင်းနဲ့လုံးလေပို့ပြီးတော့မကြည့်လုံမှုတွေကိုအများကြီးတွေ့လာရတယ်ကျွန်တော်တို့အဲ့လိုမျိုးဆိုတော့ပရိုက်တာလုပ်တာကဒီတိုင်းလုံနေလို့ရှိရင်မတူဘာဖြစ်လဲဆိုကျွန်တော်စို့ပေါ့နော်အဲ့စို့ကိုလိုက်ရှာလိုက်ရှာလိုက်တော့တကယ်တော့အစိုးရမကောင်းလို့လေမကောင်းလို့ဆိုရင်ဒီပရိုက်တာနေပြီးတော့ကျွန်တော်နိုင်ငံရေးလက်ကိုပြန်ကူးလိုက်တာကျွန်တော်တို့ပရိုက်တာလုပ်ဦးရနေရတယ်အများကြီးပဲဟိုနေတွေလည်းဆင်းတယ်ကျွန်တော်ပြီးတော့ဒီကြေဒီဒီဘာရင်းမျိုးကတော့အဲ့လိုနေရာမှာကျွန်တော်တငယ်ချင်းနဲ့စုပြီးသွားလူကြတယ်အဲ့လိုမျိုးခလေးလေးတက်ပြီးစီကကျွန်တော်တို့ next generation တော့လေအဲ့လိုဒီတော့အဲ့လိုတွေ့လာရတော့ဒီဖေးဖေးနဲ့ပြန်မလာဒီစိုးရရုံနဲ့ကျွန်တော်စန့်ကျင်တွေပေါက်လာတော့ပေါ့
ပညာရေးဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထဲမှာအတည်ပြုလိုက်ပါတယ်အဲ့ဒီအတီးပြူချက်ဟာကျောင်းသားတွေရဲ့တောင်းဆိုချက်အတိုင်းမဟုတ်တဲ့အတွက်ကျေနပ်စရာမရှိဘူးလို့ကိုဇော်ထက်လင်းကပြောပါတယ
်တကယ်တော့ကျွန်တော်တောင်းထားတာကသူတို့အတွက်တကယ်လို့လိုက်လျောပေးလိုက်လို့ရှင်လည်းဘာမှအရေးမကြီးဘူးလေတကယ်တော့သူတို့ကဟိုကျွန်တော်တို့ရက်စကားနဲ့ပြောလို့ရှင်ညစ်တာပေါ့သူတို့တွေမပေးချင်ရပြီးတော့သူတို့ရဲ့လက်ွက်တွေလည်းရှိမှာဘာလို့ခလေးလေးကိုသိရမလားအများအားဟိုတခုခုပေးလိုက်လို့ရှင်နောက်ထပ်တောင်းမယ်ထင်တယ်အဲ့လိုပုံစံမျိုးကျွန်တော်တို့ကကြာရိုးသားတယ်လေသူတို့လိုမဟုတ်ဘူးကျွန်တော်လိုချင်တာဒီဆက်တက်ချက်ပဲရှိတယ်သူတို့ပေးတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့မတင်တော့ပါဘူးဒီချိန်နေနဲ့ပတ်သက်ပြီးဘာဖြစ်လို့ဆိုတော့အစိုးရကအခုဆိုလဲ budget ပေါ့နော်အခု budget ကိုစကားပြောလို့ရင်ဟိုတို့ကအာဏာရှင်နိုင်ငံနေမှာလိုမျိုးကိုပဲဖြစ်ရတဲ့ပဲ budget ကိုပို့ပြီးတော့တုံးတယ်ကျွန်တော်တို့ဘက်ကဘာမှတုံးထားတာမရှိဘူးတကယ်သူတို့ကတကယ်လို့ next generation တော့စဉ်းစားမယ်ဆိုရင်တို့တကယ်လို့ပြရမှာတကယ်တော့တို့ကတို့တက်ပဲကိုစဉ်းစားတာကိုကျွန်တော်တို့ဘာမှမစဉ်းစားအောင်အဲ့ကြောင့်ကျွန်တော်တို့မတင်တော့ဘူ
းကျောင်းသားတွေတောင်းဆိုနေတဲ့ပညာရေးအသုံးစရိတ် 20 ရာခိုင်နှုန်းတတ်မှတ်ရမယ်ဆိုတဲ့အချက်နဲ့သမဂ္ဂတွေရှိတဲ့ဆိုတဲ့အချက်ပေါ်မှာလဲကိုဇော်ထက်လင်းပြောတာကဒီလိုပါအ
ခုဆိုမြန်မာနိုင်ငံမှာတုံးနေတာ 4% ပဲရှိတယ်။ထိုင်းနိုင်ငံမှာဆို 40% တုံးနေ။တကယ်တော့ပညာရေးဆိုတာတရားရေးကြီးရလေ။ရေးကြီးရဆိုတော့စင်ကာပူလိုနိုင်ငံဆိုလို့ရှိရင်ကိုယ်ရဘာမှမထွက်တဲ့နိုင်ငံတော့မှလူကနေပြီးတော့အဲ့လိုထူးချောင်လှုပ်ပြီးတော့အဲ့လိုချမ်းသာသွားတဲ့နိုင်ငံဖြစ်သွားတာဆိုတော့အရှိမလဲတရကားတွေရှိရလေ။အဲ့ကြတော့ကျွန်တော်တို့က 20% တောင်းတဲ့ဟာကိုဖြစ်ပေးစေချင်တာမဟုတ်လား။ကျွန်တော်တို့နိုင်ငံဆိုလို့ရှိရင်ရှင်းကြလို့ရှိရင်ဘင်းကအင်္ဂါထားတော့နေတယ်ခင်ဗျာအဲဒါကြောင့်မို့အဲ့ဟာလေးကိုကျွန်တော်တို့လိုချင်လို့တောင်းတာပါအဲ့ဒါကိုလွတ်တော်မှာဘလောက်ပမာဏမပြောဘဲနဲ့ 20% လို့ကျွန်တော်မပြောဘူးအဲ့လိုဟာမျိုးတော့ကျွန်တော်တွေးလိုက်တယ်ခင်ဗျာမနေ့ကတော့အဲ့တစ်ချက်ပေါ့ပြီးတော့ကျောင်းသားသမဂ္ဂများလွတ်လပ်စွာဖွဲ့စည်းပုံရရှိဖို့အဲ့ဒီချက်ပေါ့နော်အဲ့ဒီချက်ကဘာဖြစ်လို့ဆိုတော့ကျောင်းသားသမဂ္ဂဆိုတာတကယ်တော့ဟိုအစင်လာကြီးမှခဲ့လေဘိုးဘိုးကျောင်းအောင်ဆန်းကျွန်တော်တို့အဖိုးအဖွားတွေလက်ထက်ကလေးရရှိတာအဲ့ဒါကိုတို့တွေကဂုံတိတ်ခါကိုမင်းမင်းအောင်လုပ်လိုက်တယ်ခင်ဗျာမင်းမင်းအောင်လုပ်လိုက်တော့ကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့ရဲ့ဟိုးရှိခက်ကပေါ့နော်သမိုင်းပေါ့နော်အဲ့ဒါကိုကျွန်တော်လိုချင်တယ်အဲ့ဒါအဲ့နှစ်ချက်ကိုကျွန်တော်တို့အရေးတကြီးပေါ့နော်အဲ့လိုမျိုးတောင်းဆိုကြပါခင်ဗျာ
ပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုတဲ့ကျောင်းသားတွေကို မန္တလေးရန်ကုန်လမ်းတစ်လျှောက်မြို့လုံးကျွတ်ရွာလုံးကျွတ်ကျူစုထောက်ခံခဲ့ကြပေမဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မတော်များအဖွဲ့ချုပ်ရဲ့ဒေသအသီးသီးကခေါင်းဆောင်တွေကိုအစိုးရကအကြမ်းဖက်ရိုက်နှက်ဖမ်းဆီးပြီးထောင်ချဖို့ပြင်ဆင်နေတာတွေတွေ့နေရပါတယ်။ဒီအပေါ်မှာဘလို့ပြောချင်လဲဆိုတော့ကိုဇော်ထက်လင်းက
ကျွန်တော်တို့ဘက်ကသားကထမြက်တယ်ကိုယ့်ရဲ့ထမြက်တဲ့လူကိုသူတို့ကြောက်မှာပဲလေအဲ့ကြတော့ကျွန်တော်တို့ထီတီးဖြစ်အောင်လုပ်ပြီးတော့အဲ့လိုမျိုးပုံစံမျိုးလုပ်လိုက်မှာပဲဒါပေမဲ့ကျွန်တော်အားမနေပါဘူးခင်ဗျာကျွန်တော်တို့ဘက်မှာပြည်သူတွေရှိပါတယ်တကယ်လည်းထောက်ခံကြပါတယ်လက်ပန်းမှာဆိုလို့ရှိရင်ကျွန်တော်တို့ရိုက်တဲ့နေမှာပါဆွဲရတဲ့တော့ပေါ့နော်အကုန်လုံးပြည်သူတွေကူညီလို့ကျွန်တော်တို့အခုလိုနေနိုင်တာပေါ့နော်ပြည်သူမကူညီလို့ရှိရင်ဒီလိုနေနိုင်မှာပေါ့အဲ့ဒါကြောင့်လက်ပန်းပြည်သူတွေကိုအရန်ကျေးဇူးတင်ပါတယ
်နိုင်ငံရေးဆိုတာလူတိုင်းနဲ့သက်ဆိုင်နေတယ်လို့လည်းကိုဇော်ထက်လင်းကပြောပါတယ်
နိုင်ငံရေးဆိုတကယ်တော့လေလူတိုင်းနဲ့ဆိုင်နေကြမြတ်မဆိုင်လို့မရဘူးအဲကြဝန်ထမ်းဖြစ်ပါဖြစ်နိုင်ငံရေးကင်းရှင်းတာတွေပါလေဆိုကျွန်တော်တို့ចောင်းတက်လို့ရှင်ကចောင်းပါဆိုလို့ရှင်ပါတီနိုင်ငံရေးကင်းရှင်းရမယ်ဆိုလက်မှတ်ထိုးပြီးမှចောင်းတက်ရတာပါတီနိုင်ငံရေးကင်းရှင်းတယ်ဆိုလို့ရှင်ဘာလို့အာဏာရပါတီကိုဘာလို့သူတို့တွေ background ထားလဲသူတို့တွေကဝတ်ပုံစားပုံတွေကစားခြင်းမလားအာဏာရပါတီရဲ့ background ထားတဲ့ចောင်းသားနဲ့ဆရာမတွေရဲ့အရှင်နဲ့အစိမ်းကိုအဲ့ဒါကိုကျွန်တော်ကဒီမိုကရေစီမဆိုင်ဘူးလို့ပြောချင်တာပေါ့နော်အဲ့ဒါကို
လူငယ်တွေအနေနဲ့ခွင့်လန်းကိုကိုဟာကိုရှာဖွေဖောက်ထွက်ရမယ်ဆိုတဲ့အယူအဆအပေါ်ဘယ်လိုမြင်လဲဆိုတော့ကိုဇော်ထက်လင်းကသူ့အယူအဆကိုအခုလိုပြောပါတယ
်ကိုဟာကိုလှုပ်ပြီးတော့ထတ်တာဟုတ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာလူငယ်ဆိုတာတယောက်တည်းမဟုတ်ဘူးလေအများကြီးရှိတယ်အဲ့တော့အများကြီးတော့ကတော့ကျွန်တော်တို့လောက်ရမှာခင်ဗျတယောက်တည်းအတွက်ကတော့ကိုဟာကိုထိုးဖောက်ဖို့ကလွယ်ပါတယ်ကျွန်တော်တို့ဆိုလို့ရှင်ကိုအခုလမ်းကြောင်းနေရှိရလေလမ်းကြောင်းဆိုတာဘယ်လိုလဲဆိုတော့ကျွန်တော်တို့ကြောက်တက်လို့ရှင်ကိုရကျွန်တော်ဆိုလို့ရှင်ပြင်းပြင်းထန်ထန်ပွဲရမှာဗျာအင်းနည်းနားပေါ်ရလို့ရှိရင်အခုတင်မောတက်လို့လည်းရတယ်ပြီးတော့နိုင်ငံသားမှထွက်ပြီးတော့အလုပ်လုပ်ရတယ်အခုလမ်းကြောင်းကိုဖောက်တာပဲအဲ့လိုမျိုးဆိုတော့ပြင်မလားဒါပေမဲ့အများကြီးတော့ကတော့ကျွန်တော်တို့စိုးရိမ်နေကျွန်တော်တို့ပြီးတော့အသိဉာဏ်နဲ့တောင်းရမှာခင်ဗျအဲ့ဒါကြီးစိုးရိမ်နေအဲ့ဒါကြောင့်ကျွန်တော်တို့လှုပ်တာပါ
ဒါကြောင့်ကျောင်းသားတွေရဲ့လှုပ်ရှားမှုငြိမ်သွားမလားဆက်ရှိနေဦးမလားဆိုတာအစိုးရဘက်မှာပဲမူတည်တယ်လို့ဆိုပါတယ်
အစိုးရဘက်မှာမူတည်အစိုးရယူသားလို့ရှိရင်ကျွန်တော်တို့ဆက်လုပ်ရမလို့လေဖန်စီခံတဲ့ကျောင်းသားတွေအကုန်ပြန်လှုပ်ပေးမယ်ကျွန်တော်တို့တောင်းတာလည်းဆက်တက်ချက်ပေါ့နော်အဲ့ဒါကိုပြေဆုံးမဟုတ်ရင်တော့မှနည်းနည်းပါးပါနှိမ့်နိုင်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါတွေကိုဟိုဖြစ်လို့ရပါတယ်ဒါပေမဲ့သူတို့မလှုပ်ပေးဘူးဆိုတော့ကျွန်တော်တို့ဆက်လုပ်ရမှာ
ဒီမိုကရေစီပညာရေးဘာကြောင့်တောင်းဆိုနေရလဲဆိုတာနဲ့ပတ်သက်လို့တပိတ်မောက်ကျောင်းသားကိုဇော်ထက်လင်းရဲ့အသံတွေကြားခဲ့ရတာခင်ဗျာ
တငယ်ချင်းရှေးဆန်းတဲ့ဘဝအမြဲတမ်းနေပါစေအောင်မြင်ပါစေ